ပါရှန်ပင်လယ်ခွေအတွင်းကနေပြည်ပယင်းနှံတင်တင်မော့ဒဇင်းနဲ့တင်မော့ဝန်ထမ်းခုနှစ်ဦးတို့ကိုပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်ကဖမ်းဆီးထားတယ်လို့နိုင်ငံပိုင်သတင်းကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။ ဒါဆိုရင်အီရန်တော်လှန်ရေးပြည်ဆောင်တပ်ဖက်ကတလနီပအတွင်းတတိယအကြိမ်ဖြစ်တင်မော့တစည်းကိုဖမ်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ပုံထုံးနေ့တုန်းကဟော့မှုစီးလက်ချမြောက်ပိုင်းဖာစီဂျွန်နီမှာတင်မော့ကိုဖမ်းဆီးတာလို့အီရန်ပြည်ဆောင်တပ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အီရန်ရဲ့လောင်စာလစ်တာ9သိန်းမှန်ခိုတယ်ဆောင်လာတဲ့တင်မော့ဟာဆိုရင် တခြားတင်မော့တွေစီကနေပြောင်းရွှေ့တင်ဆောင်လာပြီးပါရှန်ပင်လယ်ကွေအာရဗ်နိုင်ငံတွေစီကိုတည်ယူပို့ဆောင်ပေးနေတာဖြစ်တယ်လို့ပြည်ဆောင်တပ်အပြောကို ကိုကာပီနိုင်ငံပိုင်အိုင်အာအန်အေသတင်းကဖော်ပြပါတယ်။စွန့်ရင်လောင်စာထုတ်လုပ်တဲ့ပါရှန်ပင်လယ်ကွေအာရဗ်နိုင်ငံတွေစီကိုအီရန်ရဲ့လောင်စာတွေဘာကြောင့်တည်ဆောင်လာလဲဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး။ ဒါပေမဲ့လည်းကမ္ဘာရေနံကုန်သွယ်ရေးမှာအီရန်ရဲ့ရေနံကိုဖျက်တောက်ဖို့ရည်ရွယ်တဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့ထိပ်တန်းကုန်ပစ္စည်းရေနံကိုမှောင်ခိုကူးတက်မဲ့အပေါ်အီရန်အစိုးရကစိုးရိမ်နေတာပါ။အီရန်အစိုးရတစ်စိတ်တစ်ပိုင်းထောက်ပံ့ထားတဲ့ရေနံတွေထဲကနေ့စဉ်လီတာ8တန်းလောက်ဟာရေနံပို့ပြီးတော့ဈေးကြည့်တဲ့နိုင်ငံတွေစီကိုမှောင်ခိုကူးနေတယ်လို့အ သားတွေဖြစ်တယ်ဆိုတော့အီရန်သတင်းမှာဖော်ပြမထားပါဘူး။ဘာရင်းအခြေဆိုင်အမေရိကန်တပ်မဟာငါကတော့ဖမ်းဆီးခံရင်းနှင်းတင်တင်းမော်နဲ့ပတ်သက်တဲ့သတင်းအချက်အလက်မရှိဘူးလို့ပြောပါတယ်။ဗြိတိန်ဘက်ကတော့ဗြိတိန်အလန်တင်တင်းမော်တွေအလုံးဘယ်မှာရှိတယ်ဆိုတာကိုသိရှိထားပြီးဖမ်းခံထားရတဲ့အထက်မှာလည်းဗြိတိန်နိုင်ငံသားတွေပါတဲ့အနေအထားမရှိဘူးလို့ပြောဆိုထားပါတယ်ရှင်။